2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးကသူနဲ့လွန်ခဲ့တဲ့10နှစ်ကျော်လောက်တုန်းကရှောက်ခဲ့ဘူးတယ်လို့ပြောနေတဲ့လိန်ဖြော်ပြေးရေးမစ္စတာမီဒန်နီယယ်စ်ကိုနှုတ်ပိတ်ခဒေါ်လာ33,000ပေးခဲ့တယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့ကဝန်ခံလိုက်ပါတယ်။ဒါပေမဲ့အဲ့ဒီငွေတွေကရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်ဘူးလို့လည်းပြောကြခဲ့ပါတယ်။နေဗာဒါပြည်နယ်တဲကဟိုတယ်တစ်ခုမှာ2006ခုနှစ်တုန်းကထရမ့်နဲ့တညအိတ်ခဲ့ဘူးတယ်လို့ပြောနေတာကိုနှုတ်ပိတ်ဖို့သူ့ရဲ့ပုဂ္ဂိုလ်ရေးရှင်နေမိုက်ကယ်ကိုဝန်ကပေးခဲ့တာဖြစ်ပြီးတော့အဲ့ဒီငွေတန်ဖိုးပြည့်တဲ့အထိသူ့ရှင်နေကိုလဆင်ပြန်ပေးခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ထရမ့်ရဲ့ဇနီးတဲ့မလာနီယာထရမ့်အဲ့ဒီအချိန်တုန်းကသူ့တို့သားကိုမွေးပြီးလပိုင်းအကြမှာစတော်မီဒန်နီယယ်စ်နဲ့ဖြစ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုတော့ထရမ့်ကမဟုတ်ဘူးလို့ညှင်းဆန်နေစေဖြစ်ပါတယ်။ရှင်းနေကိုဝန်ကိုပြန်ပေးခဲ့တဲ့ငွေတွေဟာရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်တလို့မဲဆွယ်စည်းရုံးမှုနဲ့လည်းဘာမှမသက်ဆိုင်ဘူးလို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အခုလိုဒီသမ္မတက2016ရွေးကောက်ပွဲမတိုင်ခင်လေးမှာ Stormy Daniels ကိုနှုတ်ပိတ်ခပေးခဲ့တဲ့ရှင်းနေကိုအဲ့ဒီငွေတွေပြန်ပေးတယ်ဆိုတာဗုဒ္ဓဟူးနေ့ညကမှ American ပြည်သူတွေနီးတူသိခဲ့ရတာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူကကြာသာ Radio သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ဗျူရောသတင်းထုတ်ပြန်ရေးရုံးအနေနဲ့သမ္မတရဲ့ပြင်ပကပုဂ္ဂိုလ်ရေးဆိုင်ရာဥပဒေရေးရာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့ရှေ့နေတယောက်ဖြစ်တဲ့ရူဒီဂျူလီယာနီက Fox သတင်းဌာနနဲ့ပုဒ်ထူးနေကမေးမြန်းခန်းအတွင်းမှာ Stormy Daniels ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ရှေ့နေ Michael Cohen ကို Trump ကငွေပြန်ပေးခဲ့တယ်လို့ပြောကြားခဲ့တာဖြစ်ပြီးတော့ဒါကိုသမ္မတ Trump ကကြာသပတေးနေ့မှာ Twitter ပေါ်ကနေဝန်ခံရေးသားခဲ့တာဖြစ်ပါတယ်။